ਖਾਲੀ ਖਾਏ ਮੈਂ ਗੋਵੀ ਗੋਲੇ ਮੈਂ ਚੜੋ ਮੀ ਚੜੋ ਜਾਈ ਅਰਾ ਉਹ ਹੋ ਜਾਈ ਬਾਡੀ ਜਾਈ ਬਾਰੋ ਮਾਮ ਰਾਉ ਮੀ ਆਉ ਕੀ ਆਉ ਜਾਈ ਮੈਂ ਨਾ
ਇਰਾ ਕਰੋ ਫੇਬੀ ਲਾ ਨੇ ਸੇ ਛਾਉ ਇਨੀ ਗਾ ਮ ਉਬੀ ਮਿਉ ਨੇ ਮਲੇ ਟੂ ਚੀਵਾ ਉਸੂ ਪਲਾਂ ਚੀਵਾ ਕੁਇ ਅਮਾ 969 ਮਾ ਮੀ ਤਿੰਖ ਖਾਂ ਨੇ ਤਮਾਰੂ ਨੇ ਯੇ ਟੱਪ ਫੋ ਵਿੰ ਟੂ ਜਾ ਠਿਕ ਟੈ ਯਿਨ ਸੈ ਮੂ ਮ ਫਿਟ ਬਵਾ ਮੀ ਪੋਮਾ 144 ਠੌ ਠਾ ਦੇ ਅਟਵੇ ਚਾਂ ਨੇ ਯੇ ਟੱਪ ਫੋ ਨੀ ਨੇ ਬੇਲੋ ਫਿਓ ਖੁਇ ਮਲੇ ਸੂ ਦੇ ਨੀ ਗੋ ਯੇ ਯਾ ਸ਼ੀ ਤੂ ਗਾ ਅਨੀ ਕ ਤਿੰਨ ਨਾ ਪੀ ਨੀ ਦੇ ਅਤਾਂ ਮੇ ਫਿਟ ਪਾ ਰੇ ਦੀ ਵੀਡੀਓ ਹਾ ਇੰਟਰਨੈਟ ਪੋ ਮਾ ਪਿਆ ਨਾ ਨੀ ਦਾ ਫਿਟ ਪਾ ਰੇ ခုလိုထိတ်တဲ့ရင်ဆိုင်မှုဖြစ်ပွားကြရမှာရဲတဦးတည်ဆုံခဲ့တယ်လို့နှစ်ဖက်လူ40ဒဏ်ရာရရှိခဲ့ပြီးဆေးရုံရောက်ခဲ့ကြတာတွေလည်းရှိပါတယ်ဒီထိတ်တဲ့ရင်ဆိုင်မှုအတွင်းရိုက်내ခံကြရသူတွေထဲမှာအမျိုးသမီးတွေလည်းပါဝင်ကြပါတယ်လူခွေးလှုပ်ရှားသူမဆုစုနှွေးနေတဲ့အခင်းဖြစ်ပွားရာဒေသကိုရောက်ရှိနေသူဖြစ်ပါတယ်သူကိုအမျိုးသမီးများဒဏ်ရာရရှိမှုနဲ့ပတ်သက်လို့မေးကြည့်ခဲ့ပါတယ
်ကိုဝင်လာနေပေါ့နော်ကိုယ်ပြကြပါလေအမျိုးသမီးရဲ့တော့မတ်မှုမှုဆိုတော့ပုံမှန်အဆုံးပေါ့နော်ခုနရဲရနေပြီးတော့ပြောပြီးတော့အဲရိုက်လိုက်တဲ့အမျိုးသမီးရဲ့တော့ဒေါ်စိန်ဝင်းဆိုတဲ့အမျိုးသမီးရဲ့အဲ၃ယောက်ကတော့နည်းနည်းပြင်းထန်နေရှိသူကတော့ခလေးသေးသူ့ရဲ့ယင်သေးခလေးပါဆုံဆုံသွားတာပေါ့နော်ဒီမှာအမြင်ရတဲ့အမျိုးသမီးတွေကတော့အကုန်လုံးပေါ့ငါဟိုအမျိုးသမီးတွေမှာ၃ယောက်ကတော့ပြင်းပြင်းထန်ထန်တရားရထားတယ်ကျန်တဲ့လူတွေကလည်းမပြေချင်ဘူးဆိုပေမဲ့ဟိုတော်တော်လေးထိရတဲ့ဝင်လာထားတာတွေ့ရတယ်။ဒီအမျိုးသမီးတွေကိုရဲမှုကြီးကဘာပြောတယ်လဲဆိုတော့ရဲကဘာပြောတယ်လဲဆိုတော့ဒီလိုအမျိုးသမီးတွေကငါတို့ရဲ့မျိုးသားတွေရဲ့အောက်မှာအမြင်နေရတာလို့ပထမဆုံးစပြောတာရဲကစပြောတာပါ။အဲရဲကနေပြီးတော့ဒီလိုမိန်းမတွေကငါတို့ယောက်ျားတွေအောက်မှာအမြင်ရှိနေတာဒီလိုကဘာကောင်မှမဟုတ်လို့လေ။ရဲကနေပြောတယ်ပြောတဲ့အခါမှာအမျိုးသမီးတယောက်ကလည်းဒါအုပ်တို့ရဲ့ဘဝအဲ့ခါအချက်ကိုပါထိခိုက်တဲ့တော့မျိုးသမီးတယောက်ကလည်းရှေ့ကိုထွက်လာရှေ့ကိုထွက်လာပြီးတော့ရဲကိုပြောတဲ့အချိန်မှာနေနေလက်တော့နဲ့ထဆရိုက်ပါလေအဲ့တော့ကျမတို့ဒီအကျန်းဖတ်မှုကပေါ့နော်ဒီအမျိုးသမီးတွေဖြစ်တဲ့အခါကျတော့တောင်းရင်စီးပုဂ္ဂိုလ်တွေဝန်ထမ်းတွေကနေပြီးတော့အမျိုးသမီးတွေကိုစပြီးတော့ရိုက်ခဲ့တာမျိုးသမီးတွေကိုလည်းအချက်ကိုတိတ်ခါကိုပါထိခိုက်ပြီးတော့ပြောဆိုခဲ့တာ
ခုလိုပဋိပက္ခမဖြစ်ပွားမီဒေတာကအမျိုးသမီးတွေအနေနဲ့မဆူဆူနွေးတို့ထံကိုအရေးပေါ်အကူအညီတောင်းခဲ့တယ်လို့လေသူကပြောပါတယ
်ဝမ်ဘူးထုတ်လိုက်တဲ့အချိန်မှာဒီတော့ကရဲတွေပါရပြစ်မယ်ဆက်မယ်လို့ပြောတော့သူကကျွန်မကိုဖုန်းနှမ်းဆက်ပါတယ်ကျွန်မတို့ပြစ်တော့မယ်အမရေကျွန်မတို့ပြစ်တော့မယ်အမရေလာကူပါအောင်လို့သူဆက်တဲ့အချိန်မှာကျွန်မကမိုးချုပ်နေတော့ကျွန်မလည်းကားငှားပြီးထွက်ဖို့ကလည်းအဲ့ဒီလမ်းကျွန်မမကြောက်ခင်ဘူးအဲ့တော့ကျွန်မမနေ့ကမှလာခဲ့မယ်အကျန်းမခံနဲ့မခုခံနဲ့လို့ကျွန်မအဲသူတို့ကလုံးမလဲသူတို့ကကျွင်ကျွင်နေဆိုကျွန်မတို့ကအကျန်းမဖြစ်နိုင်ဘူးလို့ကျမပြောတယ်။ပြောရခါကျတော့ကျမရောက်သွားတဲ့အချိန်မှာဒီအမျိုးသမီးတွေကကျမကိုမြင်မြင်ပြီးသူတို့ငိုကြတယ်။အမကအကျန်းမဖြစ်နေဆိုလို့ကျမတို့အကျန်းဖြစ်ရကျမတို့ဘဝကိုကြည့်ပါအောင်ဆိုပြီးသူတို့ပြောပြီးငိုတယ်ပေါ့နော်။အဲဒီစိတ်ပိုင်းဆိုင်ရာထိခိုက်တာကတော့ကျမဟိုအခုချိန်မှာတော့သူတို့ရိုက်ထားတာပူပူနေတော့မရှိသေးတယ်။နောက်ပိုင်းကျတော့ဒီကောင်ကို689ချက်ထုတ်ကြတဲ့အတွက်တဖြည်းဖြည်းမှာတော့ဒီသတိမေ့လွယ်တာကိုပါတော့နောက်ပိုင်းဌာနကြီးတက်မှရရှိကြအောင်တော့ရှင်းနိုင်တယ်ဒီမှာလေးယူစားရတယ်လေ
ထိုစဉ်ရဲတွေနေနဲ့ဘေးကရပ်နေတဲ့အမျိုးသမီးတွေကိုရိုက်နှက်ခဲ့တဲ့ဗီဒီယိုပုံဟာလေအင်တာနက်ပေါ်မှာပြန့်နှံ့ခဲ့ပါတယ်ဒီဗီဒီယိုတွေကိုချိခဲ့ရသူတွေထဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးမှူးမစ္စတာတောမတ်စ်အိုဟေကင်တာနာလေးပါဝင်ပါတယ
် What is quite shocking is the reactionof a number of these security officers against these women who are actually
ကျွန်တော်ပြောချက်ကတော့ဒီဗီဒီယိုမှာကျွန်တော်မြင်တွေ့ရတာကဘေးမှာရက်ကြည့်နေကြတဲ့အမျိုးသမီးတွေပေါ့လုံခြုံရေးရဲတွေရဲ့တုံ့ပြန်ပြုမှုပုံပါပဲရုတ်တရက်ဒီအမျိုးသမီးတွေကိုရဲဝန်ထမ်းတွေကအကြမ်းဖက်တိုက်ခိုက်တာတွေ့ရပါတယ်ကျွန်တော်ထပ်ပြီးပြောပြရစီဒါဟာတကယ့်ကိုတုံ့လောက်စရာကောင်းလာပါတယ်ဒါကိုကြည့်ချင်းအဖြစ်ရဲဝန်ထမ်းတွေရဲ့ပြုမှုပုံတွေဟာအရင်စစ်အစိုးရလက်ထက်ကအတိုင်းမပြောင်းသေးဘူးဆိုတာကိုတွေ့ရပါတယ
် Mr. Quintana ကမလ7ရက်နေ့မြန်မာနိုင်ငံလူ့ခွင့်အစည်းအဝေးခန်းစာကိုဇနီးဘာမှာတင်သွင်းတဲ့အခါဒီကိစ္စကိုတင်ပြမယ်လို့ဆိုပါတယ် Mr. Quintana နီးတူဗီဒီယိုကိုကြည့်ခဲ့ရသူနောက်တူကတော့ဟောင်ကောင်အခြေစိုက်အာရှလူခွေးကော်မရှင်ကဥပဒေအကြံပေးဦးမင်လွင်ဦးဖြစ်ပါတယ်
။ဒီဖြစ်ရတစ်ခုလုံးကိုစီမံခန့်ခွဲကြီးကြပ်နေတာကရေမှု ဥထုံးမင်းကိုယ်တိုင်ပါဝင်နေဆိုတော့ကျွန်တော်တို့ဒီဗီဒီယိုဒီမှာကြည့်ကြရမြင်ကျွန်တော်တို့တွေ့ရတယ်နောက်ပြီးတော့တခါဒီအချမ်းဖက်မှုကိုနှိမ်နင်းတဲ့အခါမှာဒီမှာရက်ကြီးနေတဲ့အမျိုးသမီးနှစ်ယောက်ကိုတာမန်ရဲတပ်သားတွေကနေပြီးတော့ဘာမှမလုပ်ဘဲနဲ့ကြော်သွားတာကိုကျွန်တော်တို့တွေ့ရတယ်အဲ့ဒီလိုကြော်သွားပြီးတဲ့အခါမှာဒူးလုံကြုံရေးမှုအစဉ်ရှိတဲ့သူတူကနေပြီးတော့ပထမအမျိုးသမီးတယောက်ကိုအင်းအားနဲ့တွန်းလဲပြီးတော့ရိုက်ရိုက်ဆိုပြီးတော့ရိုက်ခိုင်းတာကိုကျွန်တော်တွေ့ရတယ်။အဲ့ဒီလိုမိန့်ပေးတဲ့အတွက်ရဲတပ်သားတွေကဝိုင်းရိုက်တယ်။နောက်တစ်ခါအဲ့ဒီလိုရိုက်နှက်ခံနေရတာကိုဘေးကနေအားအသင့်ကြီးကြည့်နေတဲ့အမျိုးသမီးကိုလည်းထပ်ပြီးတော့ဒီဒူးလုံကြုံရေးမှုအစဉ်ရှိတဲ့အရာရှိကိုယ်တိုင်ကပဲတွန်းလဲပြီးတော့ရိုက်နှက်ခိုင်းတာကိုကျွန်တော်တွေ့ရတယ်သူကိုယ်တိုင်လည်းရိုက်တယ်ကျန်တဲ့ဥစ္စာတွေကိုလည်းရိုက်နှက်ခိုင်းတာကျွန်တော်တို့တွေ့ရတယ်အဲ့တော့အဲ့ဒီလိုမျိုးတောင်ဝင်ရှိတဲ့ရဲအရာရှိကိုယ်တိုင်ကကိုထီးလက်ရောက်အင်အားနဲ့တုံးပြီးတော့မှဒီလိုမျိုးအတင်းအဓမ္မရိုက်နှက်ခိုင်းတဲ့ကိစ္စကိုတောင်ဝင်ရှိတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့တည်တည်ကြကြစုံစမ်းပြီးတော့အရေးယူသင့်တယ်လို့ကျွန်တော်တို့အနေနဲ့ပြောချင်ပါတယ်
မြန်မာနိုင်ငံအနေနဲ့စီဒေါ့ဘောဒူစာချုပ်ကိုလက်မှတ်ရေးထိုးထားတာအတွက်ကြောင့်လေအမျိုးသမီးများပေါ်ခုလိုအကြမ်းဖက်မှုနဲ့ပတ်သက်လို့အစိုးရမှတာဝန်ရှိတယ်လို့လေဥမိလွင်ဦးကပြောပါတယ
်စီဒေါ့ဆိုတဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဤရင်းဥပဒေတွေရဒီအမျိုးသမီးတွေပေါ်မှာအကြမ်းဖက်တာတွေကိုထိတိယဟန်တားနိုင်အောင်ဆောင်ရွက်မယ်ဆိုတဲ့ဂရိခံဝင်ချက်တွေနဲ့လက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်အခုထူးခြားတာကတော့လက်မှတ်ရေးထိုးတဲ့အချိန်မှာမျိုးသမီးတွေအကြမ်းဖက်မှုကောက်ွယ်ဆောင်ရှောက်ရေးကိုတော့တက်တဲ့သူကရဲတပ်ဖွဲ့အကြီးအကဲရင်တုန်းကပြည်ထောင်ဝင်ကြီးမောင်မောင်ဦးဖြစ်ပါတယ်အဲ့တော့အဲ့ဒီလိုမျိုးအမျိုးသမီးမဟုတ်တဲ့ဝင်ကြီးတူကထိုးခဲ့လို့ကြံတဲ့သူတွေကဒီဥစ္စာပေါ်မှာအလေးနဲ့အထားမလိုက်နိုင်ဘူးလားဆိုတာတော့ကျွန်တော်တို့ပြန်လဲသုံးသပ်ဖို့လိုတဲ့အခြေအနေမျိုးဖြစ်တယ်လို့ထင်ပါတယ်
ခုလိုအမျိုးသမီးအကြမ်းဖက်မှုခံကြရတဲ့မြရသိန်းလည်းမြေပြฏิပက္ခပေါ်ပေါက်လာတဲ့ကိစ္စဟာဘာကြောင့်ပါလဲလူခွေးကြီးလှူရှားသူမတ်ဆုစုနွေးရဲ့တုံးတက်ချင်းနေတူဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုညှီကုန်းချုပ်အပ်ပါလိမ့်ရှင်
ခုအကျန်းဖတ်မှုမှာဘယ်မှတိတိယခံအနော်ဒီလေရမရဲ့နေရာမြေကိုသိမ့်ပြီးတော့ပေါ့နော်ဟိုနေရာမြေကိုဒီတိုင်းပြစ်ထားပြီးတော့ဘာမှတန်ကျိုးမှုလည်းမရှိရဲ့ပေါ့နော်တိတိယခံဒေါက်တာဆင်းစိန်ကသူကနေရာမြေကိုလည်းသိမ့်ထားတယ်ဘာမှလည်းမလုပ်ဘူးအဲမလုပ်တဲ့အပြင်ဒီဘက်ကမွေးတွေကျက်တွေကိုမွေးပြီးတော့မွေးတွေကမွေးပြီးတော့ဒီဟိုသူ့ရဲ့ပြည့်တဲ့ကမွေးတွေမွေးထားရတဲ့ဒီဘေးကလည်းဓမ္မတွေရဲ့ဟိုမရှင်းရှင်းရသားပေါ့နော်ဖားစာဖားစာလောက်သားနေတယ်လေဓမ္မတွေကကိုယ်ရည်ကြည့်ပြီးတော့တေဆုံးတယ်ဒါကြောင့်မို့လဲဓမ္မတွေကဒီစိမျက်တင်ကြီးကိုမီးချုပ်ပြီးတော့အဲဒီအမျိုးချင်းနဲ့ရှင်းပြရပါတော့သူတို့တနိုင်တနိုင်လေးတွေသူတို့စားမှုတွေအတွက်စိုက်ကြဖို့အတွက်ဒီဥစ္စာဝင်လို့ပြောပါတော့အဲ့တော့ပထမအနေနဲ့ဒီလေယာဉ်မျိုးသိနေစီမံကိန်းတွေရပဲသိနေဘာသာမဲ့သိနေလို့စီမံကိန်းရလည်းပေါ့ဆောင်ရမယ်ဒီလေယာဉ်မျိုးလည်းစိုက်ကြရေးခံရမှာပေါ့နော်အတုံးစားမှာအဲ့လိုမျိုးအစမတုံးစဲမဲ့ဒီလိုမျိုးဖြစ်ထားပြီးတော့လူတွေကိုသိနေနိုင်တဲ့ဒီအစိတ်ရှိတဲ့တော်ဝါလေးမွေးထားတယ်ဘောကမြင့်စင်ရပထမတစ်တရခံပေါ့တစ်တရခံရတော့ဒီလိုမျိုးပေါ့နော်ဒေါက်တာနှစ်စိန်နဲ့ဒီလေသမားတွေနဲ့တလေးလို့တလေးစားပေါ့နော်လို့လို့ဆင်းရဲဒုက္ခရောက်နေတဲ့ပြည်သူတွေကသူတို့တဝမ်းတစ်ခါအတွက်ရေခွက်ကြီးကိုလည်းပွင့်ကြီးကိုလည်းမဆိုင်မပြုံးနဲ့ဒီတိုင်းပြစ်ထားရတဲ့သူတို့တွေဝင်ပြီးတော့နေရာတွေယူကြတယ်သူတို့တွေသမုတ်တရားဝန်တစ်ခါအတွက်သူတို့တွေစိုက်ကြိုးဖို့အတွက်သူတို့တွေကြံစီကြတယ်အဲ့ဒါကိုပေါ့နော်ဥပဒေကြောင်းကပေါ့နော်ဒီမိုကရေစီဥပဒေကြောင်းမျိုးကြားနေတဲ့အတိုင်းပေါ့နော်ဝင်သားသွားပြီးတော့ဖြည့်ရှင်းနေတဲ့ဝါဖို့ဖို့ထွက်အဲ့ကိုကျောင်းသားဒီအမိန့်ချပေးလိုက်တဲ့ကျောင်းဝင်ရှိပုဂ္ဂိုလ်ကနှစ်တရခံမှာသူတတိပုဂ္ဂိုလ်ကအကြမ်းဖက်မှုရောဖြစ်ရတဲ့အကြောင်းကသူတို့နှစ်ဦးကြောင့်ဖြစ်ကြတာဖြစ်တဲ့အတွက်ဒီတတိပုဂ္ဂိုလ်နှစ်ဦးနှစ်ဖက်ကိုရာဇဝမှုနဲ့အရေးယူမယ်ဆိုရင်သူတို့မှာတာဝန်ရှိဆုံးလို့ကျွန်မပြောချင်ပါတယ် You can bend but never break me cause it only serves to make me